အချိန်က22နှစ်ကြာခဲ့ပါပြီ1988ခုနှစ်မတ်လရန်ကုန်စစ်မှုတပ်ကတို့ကြောင်းသားကိုဖုံးမော်နဲ့ကိုစိုးနိုင်တို့မတ်လတပါတီအာဏာရှင်စနစ်ရဲ့ဖိနှိပ်မှုနဲ့အသက်ဆုံးရှုံးခဲ့ရပြီးတဲ့နောက်ပိုင်းကြောင်းသားတို့ရဲ့လှုပ်ရှားမှုအချိန်တက်လာတဲ့ကာလတုန်းကပါရန်ကုန်တပ်ကတို့ကြောင်းဝင်ထဲမှာကျောင်းသူကျောင်းသားအသီးသီးကအာဏာရှင်ကိုဆက်လက်အာခံခဲ့လို့အင်အားကံပေါင်းတစ်လျှောက်ကျောင်းသားတွေရဲ့သွေးထွက်တံရုပ်ဖြစ်ခဲ့တဲ့မတ်လ16ရက်နေ့ဟာတရားနေအရေးခင်လို့အမည်တွင်ခဲ့တယ်လို့ရှင်းလန်းစစ်မြေပြင်လိုတိမ့်ပိုက်ပြီးကျောင်းသားတွေကိုထောင်ထဲပို့ခဲ့တဲ့မတ်လ18ရက်နေ့နဲ့ဒေါသထွက်နေတဲ့လူအုပ်ကြီးရဲ့တုံ့ပြန်မှုတစ်ခုဖြစ်တဲ့တိမ်ကြီးသေးကုန်တိုက်ကိုမီးရှို့လိုက်ကြတဲ့မတ်လ18ရက်22နှစ်ပြည့်တဲ့နေ့တွေပါအခုလိုအနည်း20ကျော်လာပြီမဲ့အဲ့ဒီတုန်းကကိုယ်တိုင်ပါဝင်ခဲ့တဲ့ကျောင်းသားတွေကတော့အမှတ်တရရှိနေသေးပါတဲ့အဲ့ဒီဖြစ်ရပ်တွေနဲ့ပတ်သက်လို့ဒီနေ့ကျွန်တော်စကားလက်ဆောင်ကြားပြတဲ့သူတွေကတော့88ခုနှစ်ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားတက်မကများအဖွဲ့ချုပ်ရဲ့အမှုဆောင်ကော်မတီဝင်တဦးဖြစ်တဲ့ကိုတင်ရေးနဲ့အဲ့ဒီချိန်တုန်းကလူရှင်တော်ထိန်ထိန်လို့ကြော်ကြားခဲ့တဲ့ပကြီးဆရာကိုထိန်လင်းပါကိုတင်ရေးက1989ခုနှစ်မှာစစ်ဆွေးရရဲ့အကျဉ်းထောင်ထဲရောက်သွားပြီးထောင်ထဲမှာ16နှစ်နေပါနေခဲ့ရသလိုပကြီးကိုထိန်လင်းကလည်းစစ်ဆွေးရရဲ့အကျဉ်းထောင်ထဲမှာ9နှစ်နေပါနေခဲ့ရသူပါအဲ့ဒီတုန်းကမြန်မာစာဘာသာရဲ့နောက်ဆုံးနှစ်တက်နေတဲ့ကိုတင်ရေးကဆန္ဒပြပွဲဖြစ်ဖို့သူတို့စတင်ခဲ့တာကိုအခုလိုပြောပြပါမယ်
16ရက်နေ့ကျမှရန်ကုန်တို့ပင်မရဲ့အပန်းလေးရိတ်တာရှိအာစီလို့ခေါ်တာပါဗျာအဖြစ်မှာစူးစူးဖြစ်နေတဲ့ချိန်မှာစမှုတက်ကတော့ကျောင်းသားတချို့ကူးလာတယ်ကူးလာပြီးတော့အဲ့မှာရန်ကုန်ကျောက်သူကကျောင်းသားတွေနဲ့ပေါင်းပြီးတော့အဲ့ဒီရှိမှာပဲတရားစာဟောတယ်ကွန်မိုကေးရှင်းနေကြတဲ့ကလေးအဲ့ဒီမှာဟောတာစူးရတဲ့လူရှိမှာကျွန်တော်တို့အလံတင်လိုက်တယ်ကျွန်တော်နဲ့ကိုညုံထုံးမှာခေါင်းလံကိုစက်ကူတုံးထဲမှာထည့်ပြီးတော့အဝိစာကိုပြင့်တင်လိုက်တာပြင့်တင်လိုက်တော့ကျောင်းသားတွေကြာပြီးဒီကူခန်ကြီးကဝလုံးကိုချူပြီးတော့အဲ့ဒီစာကိုခြိလိုက်တယ်အဲ့မှာ UTC ကျောင်းသားတော်တော်ရန်တန်ရင်ကကျောင်းသားတယောက်ကအပေါ်ရင်းမျိုးချုပ်ပြီးတော့စစ်ပေါင်းမိနေပဲအဲ့ဒီအလံကိုကင်ပြီးတော့ဆက်ချစ်တယ
်ဥပဒေပါတာရဲ့နောက်ဆုံးနှစ်ကျောင်းသားဘဝနဲ့အင်းဝဆောင်မှာကျောင်းတက်နေတဲ့ပကြီးကိုထိန်လင်းကလည်းအရင်ခက်ကနောင်တော်ကျောင်းသားတွေရဲ့လူမျိုးရေးလှုပ်ရှားမှုတွေကိုစိတ်ဝင်စားခဲ့တဲ့အတွက်အဲ့ဒီအတွင်တက်ခံနေပဲဒီလှုပ်ရှားမှုတွေမှာသူပါဝင်ခဲ့ပုံကိုအခုလိုပြောပါတယ
်တရားရည်ဖြစ်တဲ့နေ့ကျတော့အဲ့ဒီကျွန်တော်တို့ဒေတာကောလိပ်နှစ်ပေါ့အဲ့ဒီဘက်ကိုသွားကြတာဟိုကိုကတော့ကိုနောင်တော်တွေလက်ထက်ကဒီလိုအဖြစ်အပျက်တွေဖြစ်ခဲ့တာဆိုတော့စိတ်ဝင်စားတယ်တစ်ဖက်ကလည်းကိုကကြောက်တယ်လေအဲ့ဒီခါကျတော့ကိုကကံပေါ်ပါပေါ့နော်အဲအဲ့လိုမျိုးဘေးကနေပြီးတော့ကိုကလိုက်သွားတာအဲဒါပေမဲ့ဟိုမလိုက်ဖဲကိုမနေနိုင်ဘူးဟိုဘာဖြစ်လို့မလိုက်ဖဲမနေနိုင်လဲဆိုတဲ့အခါကျတော့ဒီဟာမတရားဘူးဆိုတော့လည်းကိုကသိတယ်နောက်တစ်ခုကဟိုကိုကចောင်းသားတယောက်ဖြစ်တယ်အဲ့ဒီအတွက်ကြောင့်မလို့ဟိုဒီလိုចောင်းသားတွေအားလုံးပါဝင်တဲ့ကိစ္စမှာကိုကလည်းတာဝန်ရှိတယ်ဆိုတာတစ်ဖက်ကအဲ့ဒီစိတ်ကသိရ
စစ်တပ်ကចောင်းသားတွေရဲ့ဆန္ဒပြမှုကိုအင်အားကန့်မောင်းမှာဘလို့ဖိနှိပ်ခဲ့ပါတယ်လဲကိုတင်ရေးကြုံခဲ့ရတာကဒီလိုပ
ါဆက်ဆောင်နေကြတော့ဗျာကန့်မောင်းမှာနှိမ်နင်းတာရက်စစ်တယ်ဗျာသူပြင်းဆွဲပြီးတော့ဟိုလာရေတဲ့နှစ်တာတို့ဆွဲကျွဖြတ်တာတို့ထမင်းချွတ်သွားတာတို့အဲ့ဒါတွေအားလုံးကံပေါင်း800စိုက်တရားအခုပြင်ရတယ်ရက်ွက်ခံရတယ
်ပကြီးကိုထိန်လင်းကလည်းအင်းရကံပေါင်းမှာရိုက်နဲ့ဖမ်းဆီးခံရတဲ့ကျောင်းသားတွေရဲ့အခြေအနေကိုအခုလိုပြောပါတယ
်ကားတွေဝင်လာပြီးတော့ရိုက်တဲ့ခါကျတော့ဒီမှာရိုက်ကြနှစ်ကြတာတွေလဲတာတွေအဲ့ဒါတွေကိုကိုကပို့ပြီးမြင်ရတော့မြင်ရတော့ကိုကအဲ့ကြတော့ကိုကမခံနိုင်တော့ဘူးဒေါသထွက်ထွက်တော့အဲ့ဒါကျောင်းဝင်းနဲ့ပြန်လာကြတဲ့ကျောင်းသားတွေခေါ်ပေါ့ပြောပေါ့ဟာမာလာတောင်ရှိလောက်ကနေပြီးတော့အကုန်ပြန်ဆောင်နေကြတာဟုတ်ခဲ့နေတဲ့တုတ်တွေခုံကျိုးတွေနဲ့ဆောင်နေကြတာသူတို့ကလည်းအလိုတစ်ဖြည်းဖြည်းချင်းလာနေတာသူတို့အထက်ကိုသတင်းပို့တာတွေနဲ့အမိန်ပေးတာတွေနဲ့အဲ့လိုမျိုးပေါ့လေနောက်တစ်ခုကဒီဘက်မှာလည်းကျွန်တော်တို့ကလမ်းနေပါတွေကိုပိတ်လိုက်တာပေါ့တီးရီဆောင်မာလာဆောင်ပတ်စကားမှတိုင်နေပါတွေအလိုပိတ်ထားပြီးတော့အဲ့ဒါသူတို့ပြန်လာတဲ့ခါကျတော့အဲ့ဒီကားတွေထဲမှာကိုကျောင်းသားတွေပါတယ်ကဲတော့ငါတို့သူတို့နဲ့ရင်ဆိုင်မိတဲ့ခါကျတော့လည်းကျွန်တော်တို့ကအဲ့တော့ပြစ်ချခတ်ချခဲနေပါတယ်အဲ့သူတို့ကတော့အကုန်လုံးဝဲထရိန်းပေါ့လေအကုန်ပြင်ဆင်ထားတာဆိုတော့နောက်ဆုံးတော့သူတို့ကအဲ့ဒီမြေကြီးကိုပုံနေပါတွေတုံးတာပေါ့လေပြီးတော့မှသူတို့ကလည်းပြေးတက်ပြီးရိုက်တာပေါ့ဟိုအဲ့လိုကြီးကြာကြီးလုံနေလို့လည်းသေဆုံးကုန်ကြတာလေကျောင်းသားတွေကားထဲမှာတက်ရွှေချက်ပြီးတော့
ပြည်သူတွေကလည်းတတ်နိုင်တဲ့ဘက်ကနေရက်တီပေးခဲ့ပုံလူလူရဲ့ထမင်းကိုစားရတဲ့အခါခံစားနားလေရပုံတွေကိုကိုထိန်လင်းကအခုလိုဆက်ပြောပါတယ်
tomato တွေ ရောက် လာ အဲ့ဒီ မှာ ပထမ ဆုံး စ ပြီး တော့ လူရု ရဲ့ မေတ္တာ စေတနာ ပေါ့ နော် မြေ လူရု ဆန္ဒ တို့ ကို နား လည် လာ လी အဲ့ဒီ နေရာ တော့ အဲ့လို ကိုမင်း စရာ တို့ အမယူ မော် တို့ က အဲ့ဒီ မှာ ဆို တော့ လဲ ဒါ က ကိုရှိရ ចောင်း သား တွေ ဖြစ် တဲ့ ခါ ကြ တော့ ပို့ ပြီး တော့ ကို တွေ က လဲ အဲ့ မှာ ထိုင် ပြီး တော့ သူတို့ ပြော သမ ्या နား ထောင် ပေါ့ နော် စား တော့ ခါ ကြ တော့ အဲ့ဒါ စိတ် မကောင်း ဘူး ဟို ဘယ်လို လဲ ဆို တော့ လူ တွေ က လေ သိပ် ပြီး တော့ ရှိ တာ မဟုတ် ဘူး လी အိမ် မှာ ရှိ တဲ့ ဟာ လေး နဲ့ အဲ့လို ကထိုက် ခဲ့ ရိုက် ပေါ့ လုပ် ပြီး တော့ အဲ့လို ပေါ့ ဖဲဟု လေး တ ချမ်း ချက် ချို့ ရ လဲ ငကြော် လေး တွေ ချောက်လေးတွေနဲ့ပေါ့ဒီဖြစ်အောင်ဟိုတကယ်ကိုပြည်သူတွေကနေပြီးတော့သူတို့စားတဲ့ဥစ္စာတွေကနေဖဲ့ပြီးတော့ထုတ်ပေးလိုက်တယ်ဆိုတော့ကိုကဟိုအတိရတာပေါ့နော်အဲ့အစားကြတော့နောက်တချို့ကြတော့ဟိုစားလေးတွေရေးထည့်ပေးလိုက်တယ်တမင်းလုပ်တယ်ပေါ့လေတယောက်ကအာဒီမှာစားတောင်တွေ့တယ်လဲဆိုပြီးတော့ပြေးပြီးတော့ပို့တော့ဟိုကဖတ်ပြတယ်ဟိုစားလေးတွေတဲ့အန်ရဲ့ကင်းမှာစီပါဆိုပြီးအဲ့လိုမျိုးစား
ံခန္ဓာဒါဒီထက်မကသိနိုင်တယ်ပြီးတော့16ရဲ့နေ့မှာသိတဲ့စင်အတိတ်ကမရသေးဘူးဒါဖန်စီကကြောင်းသားပြောမယ်ဆိုရင်144 plus 1လို့ခေါ်တယ်တယောက်ကနောက်မှထပ်မိတယ
်ကိုထိန်လင်းကလည်းသူပါဝင်ကြောင်းသားတွေအင်းဝဆောင်ကနေထွက်လာခဲ့ရပုံနောက်တော့ကြောင်းထုတ်ခံလဲရပုံတွေကိုပြောပြပါမယ်
သူကသူမိတ်ဆက်တယ်ငါပြည်တဲ့ဒူးဝင်ကြီးတဲ့ဥက္ကမဝင်တဲ့သူကပြောတဲ့အဲဆင်းလာခဲ့တယ်ဆိုတော့ဒီဘက်ကတော့မဆင်းနိုင်ဘူးခင်ဗျားတို့ကကျွန်တော်တို့ဖတ်မှမယုံဘူးပေါ့လေအဲအိမ်ပြန်ပို့မယ်ဆိုရင်ပမာဘာနဲ့ပို့မှာလဲပေါ့သူအဲ42ခါကြီးတွေဆောင်ရှိမရောက်လာကြတာအထိုးရထားပြီးသူကအဲအရာကိုကြည့်ပြီးတော့လမ်းပြောတယ်တမတွေ့လာတဲ့မင်းတို့အိမ်မှာ42ဟိုကားကြီးရောက်နေပြီတဲ့အဲ့ဒါမင်းတို့အိမ်ပို့မှာလဲဆင်းခဲ့တော့ထွက်လို့လည်းမရတော့ဘူးဆိုတော့အကုန်လုံးအဲမှာတိုင်ပင်ရပြီးတော့သူโอเคဒါဆိုရင်တော့အလုံးဆင်းရမယ်ပေါ့လေဒါကနဲ့ဆိုပြီးတော့အဲတယောက်ချင်းအဲဆင်းပြီးတော့နာမည်ပေးပြီးတာနဲ့သူသွားကျင်တဲ့ကားပေါ့တက်ပေါ့ကားကြီးစားချက်လွယ်လို့အဲအကုန်လုံးထပြီးတော့ကဘာမကြီးနိုင်ငံသခင်ဆိုကြငါပြန်ရောက်တော့ရွာဟိုအကြောင်းတွေဖွင့်တော့အနီးကြလဲကြတော့အဲစားတောင်ရောက်လာတယ်ကြောင်းစီကံချိုးဖောက်တယ်တဲ့အဲ့အဲ့တော့ကြောင်းမလို့ကြောင်းကနေထုတ်ပယ်တယ်ဆိုပြီးတော့အဲ့အဲ့လိုမျိုးစာရပိုင်းနေပို့လိုက်တယ်
1988ခုနှစ်မတ်လကျောင်းသားလှုပ်ရှားမှုနဲ့အာနာရှင်ရဲ့တုံ့ပြန်မှုတွေကိုမျက်ဝါးထင်ထင်ကြုံတွေ့ခဲ့ရသူနှစ်ဦးပြောပြတဲ့ဖြစ်ရမှန်မှတ်တမ်းတွေပါ1962ခုနှစ်အာနာသိမ်းပြီးတဲ့နောက်ကျောင်းသားသမဂ္ဂအဆောက်အအုံကိုဖြိုခွဲပြီးကျောင်းသားတွေကိုဖိနှိပ်ခဲ့တဲ့စစ်တပ်အစိုးရနဲ့အဆက်မပြတ်ခဲ့တဲ့ကျောင်းသားတို့ရဲ့တိုက်ပွဲတွေဟာမြန်မာနိုင်ငံတမိုင်းမှာအထင်ရှားရှိနေတယ်ဆိုတာကိုယ်တိုင်ပတ်သက်ခဲ့သူတွေရဲ့ပြောပြချက်တွေကမှတ်တမ်းတွေဖြစ်နေပါတယ်ခင်ဗျာ